ဆရာဦးခိုင်ပြည်စိုးခင်ဗျာရခိုင်မျိုးသားပါတီရဲ့9ရက်ကြာကျင်းပခဲ့တဲ့ညီလာခံမှာပေါ့လေဘယ်လိုမူဝါဒတွေများချမှတ်နိုင်ခဲ့တယ်လဲသိပါစေခင်ဗျာ
ကျွန်တော်တို့ကဒီနှစ်ပါတီပေါင်းတဲ့ဟာမှာပထမဆုံးညီလာခံဆိုတော့ကျွန်တော်တို့ဒီညီညွတ်ရေးခြေလှမ်းလေးတစ်ခုကိုဘယ်လိုထင်းထင်းသိမ်းသိမ်းနဲ့လုပ်ပြီးတော့ဘယ်လိုဖြတ်ကျော်ရမလဲဆိုတဲ့ဟာကိုကျွန်တော်တို့ဆေးဦးကမတီကရှာခန့်ပါတယ်ကျွန်တော်တို့မူပုံးချက်ကိုနံပါတ်1စဉ်းစားတယ်ဘိုးလုံးမုံဆောင်ကမတီဟာမြို့နယ်တိုင်းကပါဝင်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့ကတမျိုးနယ်ကိုတယောက်စီကိုဒါတတ်မှတ်ပါတယ်ခင်ဗျနောက်တစ်ခါဘိုးလုံးမုံဆောင်ကမတီကိုခရိုင်တစ်ခုကိုတူဦးစီဆိုပြီးတော့ကျွန်တော်တို့အဲ့ဒါလို့တတ်မှတ်တယ်နောက်ပါတီပေါင်းစည်းထားတဲ့ဟာဖြစ်တဲ့အတွက်နဲ့ဘလိုပဲဆိုဆို RNDB ဖက်ကအချမ်းဟာတော်တော်အားပါနေတယ်ဒီအားသာချက်ကိုကျွန်တော်တို့အဖွင့်ကောင်းယူပြီးတော့တစ်ဖက်ပါတီကလူတွေကိုချိုးနှင်ပလိုက်တဲ့ဟာမျိုးမဖြစ်အောင်ချင်းလဲတဲ့ဟာမျိုးမဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့နဂိုရှိတဲ့ယာယီ CEC ကတစ်ဖက်ငေါ့ဦးစီကိုကျွန်တော်တို့ကအမြဲတမ်း CEC ပေါ်ကြာကာလတစ်ခုထိနောက်တဲ့ချိန်အမြခံမျိုးသားပါတီရဲ့ညီလာခံသက်တမ်းတို့ထိပွားနိုင်အောင်ဆိုပြီးတော့ကျွန်တော်တို့အတလို့ရာဒါသတ်မှတ်ပါတယ်ပြီးမှအမြတ်သဖို့သူအတေပြုချက်ယူပြီးတော့ဒီမူပုံးချက်ကိုကျွန်တော်တို့ရှာနိုင်ခဲ့ပါတယ
်ရခိုင်မျိုးသားပါတီရဲ့ညီလာခံကနေပြီးတော့ပေါ့လေ CEC အဖွဲ့တွေပေါ့လေဘသူတွေများတင်မြောက်ကြတယ်လဲဘယ်ပါတီတွေကအများဆုံးပါကြတယ်
CEC ကတို့ကကျွန်တော်တို့30နဲ့ပူရွေးပါတယ်အဲ့30ကိုမှအများစုကတို့ဟာ RNDB ဖက်အချမ်းကပဲပါတာပေါ့နော်ဥပဒေအဖွဲ့အတွင်းရေးမှူးအဖွဲ့တွေရွေးတဲ့အခါမှာလည်း RNDB အုပ်စုဖက်ကပဲအများဆုံးပါပါတယ်ဒါကတော့ဘာပဲဖြစ်ဖြစ်ဆိုင်းချက်မငြိမ်တဲ့အုပ်စုနှစ်အုပ်စုကြားထဲမှာဖြစ်ပေါ်လာတဲ့ရလာလို့ပဲကျွန်တော်တို့ပေါ်ပေါက်ပါတယ်ဒါပေမဲ့ဒီဟာကနေတာများတာနဲ့မဆိုင်ဘူးကျွန်တော်တို့အမျိုးသားပြည်စုညီရေးကိုတစ်ဖြစ်ဖြစ်တစ်ဖြစ်ဖြစ်ဒီပါတီချက်လက်ခံမှာရဲ့အတွက်လုံသွားမယ်လို့ပဲကျွန်တော်ထင်ပါတယ်ဥပဒေအဖွဲ့မှာတော့ခါဒေါက်တာမောင်ကပထမဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဥဖုံးမဲဇိုအင်းနှုံစင်ခင်ဗျအထွေထွေအတွင်းရင်းမှုမှာတော့ဥထွန်းအောင်ကျော်နောက်တစ်ခါဥသာထွန်းလှဥအောင်ဝင်းဥကျော်စုဥခင်ဗ
ျလာမဲ2015ရွေးကောက်ပွဲမှာရောလွတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ဝင်ရောက်ရွေးခံဖို့ရထားတဲ့အခြေအနေတွေရောအခုညီလာခံမှာဘလို့များချမှတ်ခဲ့ပါတယ်ခင်ဗျ
လွတ်တော်ကိုယ်စားလှယ်တွေကိုကျွန်တော်တို့ဘလို့ရွေးရှင်မလဲဆိုတဲ့အကောအခြေလေးဆွေးနွေးတယ်ကျွန်တော်တို့2010ကပဲဒီနှစ်ကိုထိဖြတ်သန်းလာတဲ့ကာလမှာလွတ်တော်အမတ်တွေရဲ့တူရှင်တယောက်ရှင်ရဲ့အနေအထားတွေကိုလေကျွန်တော်တို့ပါတီဘင်းကတော်တော်လေးနားလေတယ်ပါတီဘင်းကလည်းလွတ်တော်အမတ်တွေကိုအစိုးရနောက်လိုက်တဲ့ဖြစ်တော့ပြီဆိုတဲ့အမြင်မျိုးမြင်တယ်လွတ်တော်အမတ်တွေကလည်းပါတီကကျွန်တော်တို့ကိုမထိရှုံးနိုင်ဘူးဆိုတဲ့အမြင်မျိုးမြင်တယ်ကိုယ်စားလှယ်တွေကအကုန်လုံးကြီးနာပါလေကြီးတဲ့အခါမှာအခြေခံမဲ့မူလေးတွေတို့ခါကျွန်တော်တို့ထွက်တယ်ဒါပေမဲ့အဲ့ဒီဟာကိုကျွန်တော်ကအရှိုးသတ်တော့မထွက်သေးဘူးခင်ဗျမူတစ်ခုအနေနဲ့ထောက်ရမယ့်အပိုင်းလေးရှိပါသေးတယ်ခင်ဗျ
ဥက္ကံပြုဆိုခင်ဗျာရခိုင်ပြည်သူတွေရဲ့အကျိုးအတွက်ကိုအခုရခိုင်မျိုးသားပါတီအနေနဲ့ပေါ့ပေါ်ဆောင်ပေးနေရမှာလဲအဓိကဥတီချက်အနေနဲ့ဘယ်လိုအချက်မျိုးလို့ပြောနိုင်မလဲခင်ဗျာ
ကျွန်တော်တို့မှာအဓိကရှာခံထားတဲ့မူနှစ်ခုပဲရှိတယ်ခင်ဗျာလေနံပါတ်1ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးဆိုတဲ့အဓိကမူတစ်ချက်ဟာသိအရေးကြီးတဲ့အချက်ဒါဟာရခိုင်တမျိုးသားလုံးနဲ့လဲဆိုင်တယ်လို့ကျွန်တော်တို့ပြည်ထောင်စုမြန်မာဒေသမှာရှိတဲ့တန်ရန်သားတွေအကုန်လုံးနဲ့လဲဆိုင်တယ်ခင်ဗျာနောက်တစ်ချက်ကပါလေဆိုတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အပိုင်းတစ်ပိုင်းပေါ့ဒီဖွံ့ဖြိုးတိုးတက်ရေးအပိုင်းဆိုတဲ့ဟာလေကျွန်တော်တို့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးဟာပနမဦးစားပေးအချက်ဖြစ်တယ်အဲ့ဒီနှစ်ခုကိုကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုလေကျွန်တော်တို့ကောင်းဆောင်ပိုင်းတွေစဉ်းစားကြတယ်တစ်ဖက်ကလွှတ်တော်လိုင်းနဲ့ပေါ်တော်လို့တစ်ဖက်ကပါတီလိုင်းနဲ့ထိုးပေါက်မယ်တစ်ဖက်ကပြည်သူလူထုတွေလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီဟာတွေကိုတစ်ဖြစ်ရလောက်အောင်ကျွန်တော်တို့ကြိုးစားဆောင်ရွက်မယ်ဆိုတဲ့ရွရွချက်တင်တဲ့ဒီမူနှစ်ချက်ကိုတို့ခါကျွန်တော်တို့ပါတီရဲ့အဓိကပြည်သူအတွက်အကျိုးပြုတဲ့မူနှစ်ရာရှာထားတယ်လို့ပဲကျွန်တော်အဲ့ဒါလို့ပြောရှင်ပါတယ်
အခုလိုပြကြပြီးတဲ့အတွက်ဥခိုင်ပြည်စိုးကျေးဇူးများရှိတယ်ပါတယ်ခင်ဗျာ
ဟုတ်ကဲ့